ဇွန်လ20ရက်နေ့တနင်္ဂနွေနေ့ဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကမ္ဘာတစ်လွှတ်တန်းတဲ့ချီရှိတဲ့ဒုက္ခသည်တွေစားရိတ်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရတာကြောင့်နိုင်ငံတကာကပံ့ပိုးပေးကြဖို့ကမ္ဘာစာနာရိတ်ခါအဖွဲ့
WFP ကထောက်ပံ့နေရတာဖြစ်ပြီးအခုနှစ်ထောင်နှစ်စက်တခုနှစ်အတွင်းအသက်ငယ်ထောက်ပံ့မှုအတွက်လိုအပ်တဲ့ရန်ပုံငွေဒေါ်လာ15.3ဘီလီယံရဲ့90%ရာခိုင်နှုန်းကိုပဲလက်ရှိရရှိထားပါတယ်။ကြားထားတဲ့ရန်ပုံငွေနဲ့လောင်းငါအောင်စီမံနိုင်ရေးအတွက်အာဖရိကအရှေ့ပိုင်းနဲ့တောင်ပိုင်းတလွှားကတန်းတဲ့ချီတဲ့ဒုက္ခတွေကိုထောက်ပံ့တဲ့ရိတ်ခါဝေစုလျှော့ချလိုက်ရတယ်လို့အရှေ့အလယ်ပိုင်း
Thompson Fury ကပြောပါတယ
် In Southern Africa, refugees in Tanzania who depend entirely on WFP assistance
Africa တောင်ပိုင်းဒေသမှာဆိုရင် WFP ရဲ့ထောက်ပံ့မှုကိုလုံးဝနှိမ့်ခွန်နေရတဲ့ Tanzania ကဒုက္ခသည်တွေရဲ့ရိခါထောက်ပံ့မှုကိုသုံးပုံတစ်ပုံနီးပါးရှော့ချထားရပါတယ်စီးရီးယားဒေသတွင်ဒုက္ခသည်အရေးဆောင်ရွက်မှုအတွက်ရန်မုံငွေမလုံလောက်တာကြောင့်ရန်မုံငွေထပ်မရဘူးဆိုရင်လာမယ့်ဩဂုတ်လကုန်ပိုင်းအကြောင်းမှာဂျော်ဒန်ကဒုက္ခသည်2,400,000အတွက်ထောက်ပံ့မှုဖြတ်တောက်ရနိုင်ခြင်းရှိတယ်လို့ WFP ပြောခွင့်ရကပြောခဲ့တာပါလာမယ့်6လအတွက်ဒုက္ခသည်တွေကိုထောက်ပံ့မှုပြန်ပေးနိုင်ရေးအတွက် WFP အနေနဲ့ရန်မုံငွေဒေါ်လာ 4.5 ဘီလီယံရေးပေါ်လိုအပ်ကြောင်းလည်းပြောခွင့်ရကထားလောင်းပြောပါတယ်။ကမ္ဘာတစ်လုံးမှာဒုက္ခတွေနဲ့နိုင်ငံတွေအိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်းကတန်း80ကျော်ထိဆန်းချိန်တင်ရောက်ရှိနေပြီးအများစုကတော့ဌာနေရင်းကိုပြန်နိုင်မဲ့အလားအလာမှေးမိန်နေတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောဆိုထားပါတယ်ရှင်။